ဘူးသီးတော်မျိုးနယ်ကင်းထောင်ကျေးရွာမှာဒီကနေ့မနေ့ပိုင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲလာကြောင်းရိုဟင်ဂျာအမျိုးသမီးနှစ်ဦးသေဆုံးပြီးခုနှစ်ဦးဒဏ်ရာရသွားပါတယ်။အဲ့ဒီကျေးရွာနားမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်းအေးအေးအဖွဲ့တို့တိုက်ပွဲဖြစ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပေမဲ့အေးအေးအဖွဲ့ဘက်ကတော့သူတို့နဲ့တိုက်ပွဲမဖြစ်ဘူးလို့ပြောပါတယ်။ဒီသတင် င်ဂျာမျိုးသမီးနှစ်ဦးတည်ဆုံးဝေး9ဦးတန်ရာရရှိခဲ့ပါတယ်။တန်ရာရရှိသောသူတွေကိုစေရုံကိုပို့ဆောင်ထားတယ်လို့ဘူးတီတောင်မျိုးနဲ့မျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါတယ်
။ဟုတ်တယ်ဒီမနေ့နှစ်နာရီ15မိနစ်လောက်မှာပင်းတောင်ရွာကိုအမြောက်ကြီးစီဆံကျလာတယ်။အဲ့ဒီကြီးဆံပောက်ခွေးပြီးတော့ရွာကအမျိုးသမီးနှစ်ယောက်တည်ဆုံးတယ်။နောက်9ယောက်ကဘူးတီတောင်စေရုံမှာစေရုံမှာစေကူတာမှုခိုင်နေတယ်။အဲ့ဒီအချိန်တွေကတော့စေရုံကိုတော့မကြည့်ပြဖို့တူဖြစ်တယ်ဘူး။တိုက်ပွဲဖြစ်တယ်တော့မကြောက်ဘူးဒါပေမဲ့အဲ့ဒီကင်းတော်ရွာနဲ့နှီးတာကခမရ95တင်းနဲ့နှီးတယ်။အဲတချို့တလေတွေဒီလိုပြောကြတာပဲအဲ့ဒီဘက်ကလာတယ်လို့ပြောကြတာပဲရေသားတွေပါ။အ
ဲ့ဒီကျေရွာနီးမှာရခိုင်လက်နက်ကန်အေအဖွဲ့နဲ့အစိုးရတပ်တို့တိုက်ပွဲဖြစ်ပေါ်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ဟု
တ်ပြစ်တာတော့သူတို့ကဟုတ်လားပုံကြီးလိုပါလို့လက်နက်ကြီးလိုနဲ့ဖမ်းပစ်တာလေ။ပြစ်တော့ကျွန်တော်တို့ဟုတ်လားပုံကြီးလိုက်ကနေတော့ဟုတ်လားတရားလို့ဝင်းလို့တဲ့အဖွဲ့တွေကလည်းဖမ်းပစ်တာရှိတယ်။အဲ့ကြတော့အော်ကျွန်တော်တို့ပြောတယ်အဲဒီကျင်းတော်ဆိုတဲ့ဥစ္စာကတိုက်နေဆောင်ရဲ့နာအနောက်ဘက်ကမှာကျွန်တော်တို့တပ်ကလည်းအနောက်ဘက်ကမှာရှိတယ်နော်အနောက်ဘက်ကကြီးကအနောက်ဘက်ကတော့ရောက်ရကြောင်းမရှိဘူးကျွန်တော်တို့ကပြစ်တာအရှိန်နောက်ဘက်ကိုပြစ်တာအရှိဘက်ကကိုပြစ်တဲ့ဟုတ်လားဒီကံကတော့ဘုံကြီးကတော့ခင်ဗျာအနောက်ဘက်ကကိုကျလာကြောင်းမရှိဘူးနော်အဲဒီရွာလည်းဟုတ်လားတရားနဲ့ဆိုလို့ရှိရင်ခင်ဗျာမီတာ800လောက်ဝေးတယ်
တမတော်ဖက်ကကင်းတော်ရေရွာနီးမှာတိုက်ပွဲဖြစ်ပေါ်ခဲ့တယ်လို့ပြောဆိုထားပေမဲ့လည်းရခိုင်လက်နက်ကန်အေအဖွဲ့ကတော့အဲ့ဒီမှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့ပြောဆိုထားပါတယ
်။ဟုတ်ကဲ့ကဒီတိုင်းပြည်တစ်မှာအခြေစုကတော့ကမ္ဘာ91ရဲ့စစ်ကြောင်းတစ်ခုကနေပြီးတော့မှကင်းတော်ရွာဖြစ်ကိုလက်နက်ကြီးနဲ့နေပြီးတော့ယာရုံက3ချက်ဖြစ်တယ်လို့သိရတယ်။ဒါဆိုအဲ့ဒီမှာတလုံးကနေပြီးတော့မှအဲ့ဒီအင်ကစားကိုထိတာပေါ့နော်။အဲ့ဒီမှာ2ယောက်ဒီမျိုးသမီး2ယောက်တွေ့ချင်းပြီးတည်ပြီးတော့9ယောက်လောက်တန်ရသတယ်လို့သိရတယ်။ဒါတော့အဲ့ဒီဥစ္စာကနော်ကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိဘူးတိုက်ပွဲဖြစ်တာလည်းမရှိဘူးကျွန်တော်တို့တော့ဖြစ်တာလည်းမရှိဘူ
းပြီးခဲ့တဲ့ဇန်နဝါရီလ9ရက်နေ့ကလေဘူးတီတောင်မြို့နယ်ထိုက်တူပေါက်ကျေးရွာမှာမိုင်းပေါက်ခွေမှုဖြစ်ပေါ်ခဲ့တာကြောင့်ရိုဟင်ဂျာကလေးငယ်2ဦးတေဆုံးပြီး6ဦးဒဏ်ရာရရှိခဲ့ပါတယ်အခုလက်နက်ကြီးကြီးကြောက်ပေါက်ခွေခဲ့တဲ့ကင်းတောင်ကျေးရွာဟာလေရိုဟင်ဂျာများစုနေထိုင်တဲ့ကျေးရွာဖြစ်ပေမဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံထားခြင်းမရှိပါဘူးရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်နဲ့ရခိုင်လက်နက်ကန်အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်းမှာအရသာတည်ဆုံသူတွေဟာလည်းတနေ့ချက်တနေ့ပုံမှန်မပြလာတာဖြစ်ပါတယ်။အရသာတွေတည်ဆုံတိုင်းမှာလည်းတနေ့အဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွေးပြောဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုသက်နိုင်ပြောပြခဲ့တာပါရှင်။